မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်လိုက်တဲ့ဆုံးဖြတ်ချက်အမှတ် 2669 ထဲမှာအကြမ်းဖက်မှုတွေရပ်ဆဲဖို့နဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးဖို့စတဲ့အချက်တွေပါဝင်တာနဲ့ပတ်သက်ပြီးပြည်ပမှာရောက်ရှိနေတဲ့မြန်မာဒီမိုကရေစီအရေးဝေဖန်သုံးသပ်သူတွေကဒါဟာထူးခြားတဲ့အောင်မြင်မှုအဖြစ်မြင်ရပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ကပဲဆက်သွယ်စူးစီးပြောပြပေးပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေချက်ချင်းလွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ဆိုင်းရေးနဲ့အာဆီယံအရှေ့တောင်အရှာအသင်းကြီးကချက်မှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာရေးစတဲ့အချက်တွေပါဝင်တဲ့ဆုံးဖြတ်ချက်အမှတ် 2669 ဟာထူးခြားအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့1990ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကပြောပါတယ်
ပထမအချက်ကတော့ညီကောင်စီကအခုလိုဆုံးဖြတ်ချက်ချနိုင်ခြင်းဟာမြန်မာနိုင်ငံအရေးမှာကုလသမဂ္ဂလူညီကောင်စီရဲ့ထူးခြားဆုံးသောတုတ်တက်ပြောင်းလဲမှုတစ်ခုဖြစ်တယ်ကျွန်တော်မြင်ပါတယ်ကျွန်တော်တို့အရင်အရင်ကနှစ်ပေါင်း20ကျော်ကြိုးစားခဲ့ပေမဲ့ဒီအဆင့်မျိုးဒီပုံစံမျိုးကုလသမဂ္ဂလူညီကောင်စီကကျွန်တော်တို့မရခဲ့ဘူးနောက်တစ်ချက်ကတော့ကုလသမဂ္ဂလူညီကောင်စီအမြဲတမ်းအဖွဲ့ဝင်တနည်းဗီတို၃ခုရှိနေတယ်တရုတ်နဲ့ရုရှားကမဲမပေးပဲနေခြင်းဟာလေထူးခြားချက်တစ်ခုစစ်ကောင်စီအင်တာမအားကိုးလာတဲ့စစ်ကောင်စီကိုရုရှားနဲ့တရုတ်တို့ရဲ့ထောက်ခံမှုဟာအရင်ကတည်းကပိုးပြီးကျဆင်းလာတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ဆက်ထဲမှာအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုကုလသမဂ္ဂရော EU ရောအမေရိကန်ပြည်ထောင်စုရောကနောက်ကပံ့ပိုးပေးထားကြတယ်။အဲ့တော့ဒီအချက်ကမပြင်းနိုင်ဘူး။အောင်လည်းမအောင်မြင်ဘူး။ရှေ့လည်းမရောက်ဘူးအနေထားပေါ့။အာဆီယံနီလန်းဖော်မြူလာကအသက်ရှာဖို့လိုလာပြီလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ
။ဆက်လက်ပြီးအမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာနေထိုင်ပြီးမြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့သမားတော်ကြီးဒေါက်တာတန်းနိုင်ဦးကလည်းကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့အရေးတစ်ခုဖြစ်ပြီးနောက်တဆင့်အနေနဲ့လိုအပ်ရင်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေစေလွတ်ပေးနိုင်တဲ့အဆင့်အထိဖြစ်ကောင်းဖြစ်လာနိုင်တဲ့ရှေ့ပြေးခြေလှမ်းတစ်ရပ်ဖြစ်တယ်လို့ရှုမြင်ကြောင်းပြောပါတယ်
ဆုံးဖြတ်ချက်ပေါ့နော်လုံခြုံရေးကောင်စီကနေထွက်လာတာဟာဒါအရေးတစ်ခုကျွန်တော်တို့ကြိုးစိုးဝမ်းမြောက်ရမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကလိုက်နာမှာဖြစ်ပါတယ်။အတွက်နောက်ဆက်အနေနဲ့လုံခြုံရေးကောင်စီအနေနဲ့လိုအပ်မယ်ဆိုလို့ရှိရင်ငင်းချင်းရေးတပ်ဖွဲ့တွေလွှတ်ဖို့လို sanction တို့စစ်စင်ရေးအဖွဲ့အထိအားလုံးအထိသူတို့လိုက်လုံမယ်ဆိုလို့ရှိရင်ဆက်ပြီးတော့လုံးလို့ရနိုင်အောင်လမ်းခင်းပေးတဲ့ပထမအဆင့်ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အပါဝင်တော်တော်များများအမြင်ကတော့အဲ့ဒီလောက်အထိဖြစ်ဖို့ကတော့နည်းနည်းတကယ်လက်တွေ့ဖြစ်ရောက်ဖို့ကတော့ကျွန်တော်တို့နည်းနည်းလိုပါအောင်မယ်လို့ထင်ပါတယ်။ဟုတ်မယ်ဒါပေမဲ့တခုပြောလို့ရတာတော့အရင်ကအမြဲကန့်ကွက်ခဲ့တဲ့တရုတ်ငယ်ရုရှားကဒီတစ်ခါမှမကန့်ကွက်ဖြစ်နေပြီးထိုင်ပြီးနေရဆိုတော့သူတို့ကိုနိုင်လေကျွန်တော်တို့စစ်အစိုးရပေါ်ကိုစိတ်ကုံစားပြူလာပြီးတိတ်ပြီးတော့အရင်လိုမထောက်ခံကျင်တော့ဘူးလို့တုံ့တက်လို့ရတယ်လို့အများထင်မြင်ကြပါတယ်ဒီလုံခြုံရေးကောင်စီမှာပါတဲ့မြန်မာအရေးကိုလိုလားတဲ့မိတ်ဆွေနိုင်ငံတွေကနေတဆင့်အဲ့ဒီမိတ်ဆွေနိုင်ငံတွေမှာနေနေတဲ့မြန်မာနိုင်ငံသားတွေကလည်းကိုယ်ဆိုင်ရာအစိုးရတွေကိုစုံစုပ်ပေးခြင်းအဖြစ်ဒီနိုင်ငံတွေကဆက်ပြီးတော့ဖိအားပေးဖို့ကျွန်တော်တို့လှုပ်ပေးတင်ပါတယ်လို့မြင်ပါတယ်ကျွန်တော်တို့
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးဘာဖရာဝူဒ်ဝတ်ကအဆိုတင်သွင်းခဲ့တာဖြစ်ပြီးအဖွဲ့ဝင်15နိုင်ငံအနက်12နိုင်ငံကထောက်ခံပြီးအမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ဆိုင်တဲ့တရုတ်နဲ့ရုရှားတို့နဲ့အတူအိန္ဒိယကတော့မဲမပေးပါဘူးမကြာခင်ရပိုင်းကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်အမျိုးသားဆိုင်ရာကာကွယ်ရေးဥပဒေမူကြမ်း NDAA ကိုလည်းလွှတ်တော်နှစ်ရပ်စလုံးကသဘောတူညီပြီးမြန်မာနိုင်ငံက EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ရေးဒေသန္တရတပ်ဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီပေးအပ်ဖို့ဆုံးဖြတ်ချက်ချမှတ်ထားတာဟာလည်းသမရဂျိုးပိုင်တင်လက်မှတ်ထိုးပြီးရင်အတီးဖြစ်တော့မှာဖြစ်ပါတယ်ခင်ဗျာ